ထိုင်းနိုင်ငံအတွင်းတရားမဝင်လုပ်သားတွေဝင်ရောက်တာရုံနေအောင်လို့ရွှေပြောင်းအလုပ်သမားတွေကိုနှစ်နိုင်ငံသဘောတူစာချုပ်လွှာ MOU လက်မှတ်ထိုးပြီးတော့အလုပ်သမားရှစ်တောင်းလောက်ကိုပထမဆုံးအတုံးနဲ့ခေါ်ယူဖို့စီစဉ်နေပါတယ်မြန်မာလာအိုကမ္ဘောဒီးယားတုံးနိုင်ငံအလုပ်သမားတွေကိုနှစ်ထောင်နှစ်ဆယ်နှစ်ဆန်းပိုင်းမှာစတင်ပြီးတော့ခေါ်ယူသွားမယ်လို့ထိုင်းအလုပ်သမားဝန်ကြီးဌာနကပြောဆိုပါ 2022ခုနှစ်နှစ်စာပိုင်းမှာပြန်ဖွင့်ဖို့ထိုင်းအစိုးရကညှိနှိုင်းထားပါတယ်။နယ်စပ်တွေပြန်ဖွင့်ပြီးရင်နိုင်ငံတွင်းအလို့သမားလိုအပ်ချက်ကိုဖြည့်နိုင်ဖို့ MOU နားလည်မှုစာချုပ်လွှာနဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားစတဲ့၃နိုင်ငံကရွှေ့ပြောင်းအလို့သမားတွေကိုခေါ်ယူသွားမယ်ဆိုပြီးထိုင်းအလို့သမားဝန်ကြီးကပြောပါတယ်။ပထမတော့အနေနဲ့အလို့သမား8000ခေါ်ယူသွားမယ်အစီအစဉ်နဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်။
တော့မယ်ဆိုရင်ကျွမ်းကျင်လို့သားရှားပါမှုထိုင်းနိုင်ငံအကြီးခံနေရတယ်။ဒီကိုဗစ်ကာလကလည်း19လရှိလာပြီ။ကျွမ်းကျင်လို့သားရှားပါမှုပြဿနာကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့အလင်းမြန်ဖြစ်တင်းမှုလိုအပ်လာတယ်ဆိုတော့ထိုင်းဆိုရသဘောပေါက်တဲ့ခါကျတော့လုပ်ငန်းရှင်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လာမဲ့ဒီဇင်ဘာလနောက်ဆုံးပတ်မှာပထမဆုံးမြန်မာနိုင်ငံကနေပြီးတော့အလုပ်ကိုင်ရှာဖွေအေဂျင်စီ၄ခုနဲ့စတင်ဆွေးနွေးမယ်။ပြီးရင်2022လာဆန်းနှစ်ဆိုင်ပိုင်းဒီမှာမြန်မာနိုင်ငံနေပြီးသာသောအေဂျင်စီနဲ့ဆက်လက်ဆွေးနွေးပြီးတော့မြန်မာကမ္ဘောဒီးယားလာအိုအလုပ်သမားပထမဆုံး8000သွင်းတယ်။နောက်၄သိန်းကြီးပြည့်အောင်ဒီ၃နိုင်ငံအလုပ်သမားတွေသွင်းသွားမှာပေါ့
။ MOU နဲ့လုံသားခေါ်ယူရေးအတွက်ထိုင်းနိုင်ငံကိုဗစ်ကာယောဂါထိန်းချုပ်ရေးဌာနကအတည်ပြုထားကြောင်းထိုင်းအလုပ်သမားဝန်ကြီးကပြောဆိုခဲ့ပါတယ်။ရှေ့ပြောင်းအလုပ်သမားခေါ်ယူမှုမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးမှုအပေါ်မှာမူတည်ပြီးတော့ခေါ်ယူဖို့ထိုင်းနိုင်ငံဘက်ကရည်ရွယ်ထားပါတယ်။ထိုင်းနိုင်ငံတက်ပြီးနေတဲ့ကစီးပွားရေးဇုံတွေမှာလုံသားလိုအပ်ချက်တွေရှိနေတဲ့အတွက်ခေါ်ယူဖို့စဉ်းစားခဲ့ကြပြီမဲ့ကိုဗစ်ကပ်ပေးကြောင်းတရားဝင် MOU နှစ်နိုင်ငံသဘောတူညီမှုနဲ့သာခေါ်ယူသွားဖို့ဆုံးဖြတ်ကြတာတွေရှိကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
။ဒီကိုဗစ်ကိစ္စကိုဘယ်လိုထိန်းချုပ်မလဲ၊ကြေညာလဲ။နောက်ပြီးရင်တရားဝင်ဝင်လာမဲ့ကိစ္စတွေဘယ်လိုထိန်းချုပ်မလဲ။အဲ့ဒါကြောင့်မလို့ဒီကတရားဝင်နဲ့ပဲလက်ခံကြမယ်။အဲ့ဒါအကြောင်း300ခွဲလိုက်မယ်စေထိုးပြီးသားအပြင်အောင်ဓာတ်ဝုစားပေးမယ်နံပါတ်1
ပထမဆုံးအနေနဲ့ခေါ်ယူမဲ့လုပ်သားတွေဟာကာကွယ်ဆေးနှစ်ချိန်ထိုးနှံပြီးသားဖြစ်ရမယ်အပြင်ကာကွယ်ဆေးထိုးပြီးတစ်လပြည့်ပြီးသားအလုပ်သမားတွေဖြစ်ရမယ်ဆိုပြီးပြောပါတယ်အဲ့ဒီအုပ်စုကိုတော့အစိမ်းရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်ဒုတိယအုပ်စုကတော့ကာကွယ်ဆေးနှလုံးထိုးနှံထားပြီးပေမဲ့ဆေးထိုးပြီးတစ်လမကြာသေးတဲ့လုပ်သားများဖြစ်ပါတယ်သူတို့ကိုတော့ဒုတိယဦးစားပေးအဝါရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်တတိယအုပ်စုကတော့ကာကွယ်ဆေးတစ်ချိန်ထိုးပြီးသားနဲ့ကာကွယ်ဆေးမထိုးနှံရသေးတဲ့အုပ်စုဖြစ်ပြီးသူတို့ကိုတော့အနီးအုပ်စုဖြစ်သတ်မှတ်ထားပါတယ်။နေဇက်ဂိတ်တွေအဖွဲ့နဲ့အခါမှာတော့ပထမဦးစားပေးအုပ်စုကိုစတင်ခေါ်ယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာအလို့သမား၃သန်းထက်မနည်းရှိပြီးတရားမဝင်နေထိုင်နေသူတွေတိတ်နေချီရှိနေပါတယ်။ဒီလပိုင်းနဲ့အတွင်းမှာလည်းထိုင်းမြန်မာနေဇက်လန်းတွေကနေမြန်မာနိုင်ငံသားတွေဟာအလုပ်ကိုင်ရှာဖွေဖို့နေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်တရားမဝင်နီးလန်းနေနဲ့ဝင်လာနေကြပါတယ်။